2008ခုနှစ်ဘေကျင်းအိုလံပစ်အားကစားပြိုင်ပွဲမှာပါဝင်ယှဉ်ပြိုင်ခဲ့သူတွေထဲကနောက်ထပ်အားကစားသမား6ဦးဟာတားမြစ်ဆေးသုံးဆွဲမှုရှိကြောင်းဆေးပြန်ဆရာကနေတွေ့ရှိခဲ့ရမှုသူတို့ကိုအရေးအချင်းမမိတဲ့အတွက်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပယ်ချခဲ့ပါတယ်။အဲ့ဒီ6ဦးထဲက4ဦးဟာသူတို့ပြိုင်ပွဲဝင်တဲ့အားကစားပွဲတွေမှာဆုတဆိတ်တွေရရှိခဲ့ကြတာဖြစ်ပါတယ်။ရုရှားကအလေးမသမားတွေဖြစ်ကြတဲ့နာဒက်စတာ F2 ခီနာနဲ့မရီနာရှိုင်နိုဗာတို့ဟာခြေတဆိတ်နဲ့ငွေတဆိတ်စုအသီးသီးဆွခုခဲ့ကြတာမို့သူတို့ရဲ့စုတွေကိုပြန်ပြီးရုပ်သိမ်းကြောင်း IOC ကဗိုလ်တပ်နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တာတူအပြေးသမားတတျာနာဖီရိုဗာကတော့2008အိုလံပစ်ပြိုင်ပွဲမှာငွေတဆိတ်ရခဲ့သူဖြစ်ပြီးသူလည်းဆုတဆိတ်ကိုလက်လွတ်ရမှာဖြစ်ပါတယ်။ဒါအပြင်ခြေတဆိတ်စုရခဲ့တဲ့အာမေးနီးယန်အလေးမသမားတီဂရန်မာတီရိုစီယန်နောက်အလေးမသမားတွေဖြစ်တဲ့မော်ဒိုဗာကအလက်ဇန်ဒရူဒူဒိုဂလိုနဲ့အဇာဘိုင်ဂျန်ကအင်တီဂရမ်ဇီရော့ဖ်တို့လည်းအရေးအချင်းမမီကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။တားမြစ်ဆေးသုံးဆွဲမှုရှိနေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုမကြာခင်ကကျင်းပခဲ့တဲ့ရီယိုအိုလံပစ်ပြိုင်ပွဲအတွက်ရုရှားနိုင်ငံကပါဝင်ယှဉ်ပြိုင်ကြမယ်အားကစားသမား388ယောက်ထဲက292ဦးကိုပဲ IOC ကပါဝင်ယှဉ်ပြိုင်ခွင့်ပြုခဲ့တာပါ။ရီယိုအိုလံပစ်ပွဲတော်ကပြည်ခုံပစ်ပွဲစဉ်တွေမှာပါဝင်ယှဉ်ပြိုင်ကြမယ်သူတွေကအတားအမြစ်ခံရသူအများဆုံးပါတဲ့အဖွဲ့ဟာရုရှားဖြစ်ပါတယ်။